ဆိုင်းနိုင်ငံမှာတော့ဘုရင်မွေးနေ့တော်ပွဲကြီးကိုဆင်နွှဲနေရမှာလူငယ်ချမ်းသာခွင့်တွေပေးခဲ့ပြီးဘုရင်စနစ်ကိုထောက်ခံသူတွေပေါင်းတဲ့ချီမနေ့ကချီတက်ဆုတောင်းခဲ့ကြပါတယ်။အရင်နဲ့ရွာဆန်ခဲ့တဲ့ဘုရင်ကြီးဘူမိဘောအတူရတက်ရှက်မွေးနေ့ကိုသတ်မှတ်ခဲ့တဲ့ဒီဘုရင်မွေးနေ့မှာသားဖြစ်သူလက်ရှိဘုရင်ကအနည်းဆုံးအကျဉ်းသားပေါင်း3000ကိုလူငယ်ချမ်းသာခွင့်ပြုခဲ့ပြီးနောက်ထပ်2000ကိုလည်းပြစ်ဒဏ်တွေရှော့ပေါ်ပေးခဲ့ပါတယ်။ဘုရင်နန်းတော်အပြင်ဘက်ကွင်းပြင်ကြီးမှာဖျောင်းတိုက်တွေထွန်းညစ်ပြီးဒရုန်းတွေပါလွတ်ကအဝါရောင်ဝတ်ဘုရင်စနစ်ထောက်ခံသူတောင်းတဲ့ချီကလည်းနတ်ရွာဆန်ဖခင်ကြီးမွေးနေ့ပွဲကိုတက်ရောက်ချီးမြှင့်ပေးတဲ့လက်ရှိဘုရင်မဟာဗာဂျီယာလောင်ကွန်းကိုအယူသေးပေးနှုတ်ခွန်းဆက်သခဲ့ကြပါတယ်။ဘုရင်မကြီးစသီတာနဲ့အတူဘုရင်ဗာဂျီယာလောင်ကွန်းဟာဘုရင်နန်းတော်အပြင်ဘက်မှာကျိုးစိုးနှုတ်ခွန်းဆက်နေကြတဲ့ဒီဘုရင်စနစ်ထောက်ခံသူလူအုပ်ကြီးအားဖြတ်လျှောက်သွားပြီးအားလုံးကိုလက်ဝှေ့ယမ်းပြန်နှုတ်ဆက်ခဲ့ပါတယ်။တိုင်းပြည်အတွက်ကိုကျိုးစွန့်ခဲ့သူလို့အများလေးစားမှုခံခဲ့ရတဲ့ဖခင်ဘုရင်ကြီးဟာနှစ်ပေါင်း80ထိုင်းနိုင်ငံကိုအုပ်ချုပ်ခဲ့ပြီးလွန်ခဲ့တဲ့၄နှစ်ကမှနတ်ရွာဆန်ခဲ့ကသူ့မွေးနေ့ကိုတော့ထိုင်းဖခင်များအနေဖြင့်ဆက်လက်သတ်မှတ်ဂုဏ်ပြုလာခဲ့ခြင်းလက်ရှိဘုရင်လက်ထက်မှာတော့ဒီဘုရင်စနစ်ပြည့်ပြင်ပြောင်းလဲရေးဆန္ဒပြပွဲတွေစဖြစ်လာနေပါတယ်ခင်ဗျ